ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေမူအဖြစ်သဘောတူထားတဲ့ပြည်နယ်တွေနဲ့တိုင်းတွေမှာတရားကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်အကောင့်ထဲဖွင့်နိုင်အောင်21ရာစုပင်လယ်ညီလာခံမှာဆွေးနွေးတင်ပြသွားမယ်လို့အပြည့်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအုပ်အဖွဲ့ကပြောပါတယ် NCA အပြည့်ရက်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့လာမယ့်မေ24ရက်နေ့မှာကျင်းပမယ့်21ရာစုပင်လယ်ညီလာခံမှာနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လူညုံရင်းစတဲ့အချက်တွေဆွေးနွေးတင်ပြသွားဖို့ပြင်ဆင်နေကြပါတယ်ဒီအကြောင်းမတ်ဆုမွန်ကစူးစီးတင်ပြထားပါတယ်
2019ခုနှစ်မေလ24ရက်နေ့မှာစတင်ကျင်းပတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစာချုပ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကလည်းတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာညီလာခံမှာတင်ပြနိုင်မှုနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေကိုဆွေးနွေးနိုင်မှုပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့ဆယ်ချိန်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေမူအားဖြင့်သဘောတူခဲ့တဲ့ပြည်နယ်နဲ့တိုင်းနယ်မှာတခြားကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုဒီအခုကျင်းပတော့မဲ့ဒုတိယအကြိမ်ညီလာခံမှာအကောင့်ထဲဖော်နိုင်မှုတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတယ်လို့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်။
ညီငယ်ညီလာခံနေပြီးတော့နိုင်ငံရေးကဏ္ဍအတွက်ပေါ့လေသဘောတူဆုံးဖြတ်နိုင်ခဲ့တဲ့နေရာမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံစီမှုအတွက်ကကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲကျင့်သုံးခွင့်အပါအဝင်ဖယ်ရယ်စနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။အဓိကဖြစ်တော့ဒီကျိန်းနယ်ကျွန်တော်တို့ဆွေးနွေးရတာကတော့ပြည်တော်စုကခွင့်ပြုတ်ဘူးဆိုတဲ့အချက်တစ်ချက်ကိုလည်းပဲပါဝင်မှာဖြစ်တယ်။နောက်တစ်ချက်ကတော့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပါဝင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့အချက်တွေလည်းထည့်သွင်းပြီးတော့မှပြည်တော်စုငြိမ်းညီလာခံမှာဆုတ်ဖြတ်ကြဖို့ရှိပါတယ်။အပြည့်ပြကြဖို့ရှိပါတယ်။ပြီးရင်တော့အဲ့ဒါကိုပြည်တော်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းဒီနေ့နဲ့ကျွန်တော်တို့သဘောတူချုပ်ဆိုနိုင်မှုအတွက်ကိုပြင်ဆင်နေတာဖြစ်ပါတယ
်။ PLLO ရဲ့စနေနေ့ကကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးကနေလည်း27ရာစုပြည်လုံးညီလာခံမှာတက်ရောက်မဲ့ကိုယ်စားလှယ်19ဦးရွေးချယ်တာတင်ပြမဲ့အကြောင်းအရာတွေသုံးသပ်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုပြောပြပါဗျ
။နေ့ရပြီးခဲ့တဲ့ဗဟိုကော်မတီအစည်းအဝေးမှာလာမဲ့27ရာစုပြည်လုံးဒုတိယအစည်းအဝေးမှာပြည်တော်စုသဘောတူညီချက်တွေနေနဲ့ချုပ်ဆိုနိုင်မှုအတွက်ကိုလည်းပဲဒါကိုပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ဗဟိုကော်မတီအစည်းအဝေးမှာကျွန်တော်ပြန်ပြီးသုံးသပ်တာကတော့ပြည်တော်စုငြိမ်းချမ်းဆွေးနွေးမှုအတွက်ကော်မတီမှာဆုံးဖြတ်ထားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့သဘောပတ်ဝန်းကျင်အဲ့ဒီကာတာ၄ရက်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ပြန်လည်ရှင်းလင်းသုံးသပ်မှုလုပ်တာဖြစ်ပါတယ်။ဒီအရာတွေကိုညီလာခံကိုတင်မှာဖြစ်ပါတယ်။တင်ပြီးတော့အဲ့ဒီမှာညီလာခံမှာဆွေးနွေးမေးမြန်းပြီးတဲ့အခါကျရင်ညီလာခံမှာအတည်ပြုဖို့ဖြစ်ပါတယ
်။အလားတူပဲအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးကလည်းဗဟိုအမြဲတမ်းကော်မတီဝင်တွေတွေ့ဆုံခဲ့ကြတဲ့သူတို့ရဲ့16ကြိမ်မြောက်ကွန်ကရစ်ကနေ27ရာစုပြည်လုံးညီလာခံတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာတင်ပြမဲ့အချက်တွေကိုသုံးသပ်တာတွေလုပ်ခဲ့ကြောင်းနဲ့ NCA မှာအကြောင်းမျိုးမျိုးနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေအားလုံးနဲ့ KNU ထိတွေ့ဆက်ဆံပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရအောင်ကရင်လူထုနဲ့အတူတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီအင်အားစုတွေနဲ့ပူးပေါင်းကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုလည်း KNU ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်ဒုတိယကြိမ်27ရာစုပြည်လုံးညီလာခံမှာတော့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့တင်ပြဆွေးနွေးနိုင်မှုပြင်ဆင်နိုင်ရေးသတ်မှတ်ပေးထားတဲ့အချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခအဖြစ်တာဝန်ယူထားသလို27ရာစုပြည်လုံးညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုက္ခလည်းဖြစ်တဲ့ဦးသူဝေကအခုလိုပြောပြပါဗျ။
ညီလာခံကြီးမှာတင်မှုဆိုပြီးတော့အချက်၅ချက်ကိုအမျိုးသားဆင်ဆွေးနွေးပွဲဒီမှာလည်းချပေးလိုက်တယ်လေနော်။အဲ့ဒီချပေးလိုက်တဲ့အခါကြီးကိုလည်းရည်စီရောက်လာတဲ့အခါမှာအဲ့ဒီကပဲချက်လက်တွေကိုညီလာခံတင်ပေးမယ်ဆိုတော့ချပေးလိုက်တဲ့အချက်၅ချက်ပဲနိုင်ငံရေးစီးပွားရေးလူမှုရေးလေယာနောက်ပြီးတော့လုံခြုံရေးအဲ့ဒီအခြေခံမူတွေကိုဒီနေ့မှာဆွေးနွေးပြီးတော့သဘောတူတယ်ညီလာခံဆုံးဖြတ်ချက်ကြတယ်ဆိုလို့ရှိရင်တော့ဟို Union Accord အဖြစ်ထားမှာပေါ့နောက်တော့အခါမှာဖွဲ့စည်းချုပ်ပုံခြေခံဥပဒေဆွဲတဲ့အခါမှာအတုံးချနိုင်အောင်ဆိုတဲ့ရည်ချက်နဲ့ညီလာခံဆုံးဖြတ်ပေးလိုက်မှာပေါ့အဲ့ဒါဒီကိုတွေ့တော်တင်ပေးရမှာပေါ့
အခုကျင်းပမယ့်ဒုတိယကြိမ်27ရာစုပြည်လုံးညီလာခံကနေရှေ့ဆက်ဖော်ဆောင်မယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ခိုင်မာတဲ့မူပေါင်းတွေအများသဘောတူဆုံးဖြတ်ချက်တွေချမှတ်နိုင်ပြီးနောက်အ ပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ဒီမှာပါဝင်လာနိုင်ရေးတိုက်တွန်းဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါရတယ်။ပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လ31ရက်နေ့က NLD ရက်သားဆိုရသည့်လက်ထက်ပထမအဦးဆုံးအကြိမ်ကျင်းပခဲ့တဲ့27ရာစုပြည်လုံးညီလာခံမှာတော့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါ။အခုမေလ24ရက်နေ့2019မှာကျင်းပမယ်ဒုတိယအကြိမ်27ရာစုပြည်လုံးညီလာခံကိုတော့အပြည့်ရလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါဖိတ်ကြားထားတယ်လို့ဆိုပေမဲ့ဖိတ်ကြားခြင်းမခံရတဲ့အဖွဲ့တွေလည်းရှိနေတဲ့အတွက်အပြည့်ရလက်မှတ်မထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်ဖို့ကတော့မရင်မယားဖြစ်နေစေဖြစ်ပါရဲ့ရှင်။